င်္ဂလာပါခင်ဗျာအင်္ဂါညတဲဒီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြောင်းလဲခြင်းတံပီးဆိုတဲ့ဆောင်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးတော့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာလူတွေတကယ်ပဲငတ်မွတ်တောင်းတခဲ့တဲ့ဒီမိုကရေစီအပြောင်းလဲတွေကိုနီးမှန်လမ်းမှန်နဲ့အစစ်မှန်ဖော်ဆောင်နေတယ်လို့မြင်ကြပါသလားဒီအကြောင်းကိုအဓိကဆွေးနွေးကြဖို့ပါဒီကောင်းစဉ်နဲ့ဆွေးနွေးဖို့ဖြစ်လာခဲ့တဲ့ကျွန်တော်တို့ချက်ချင်းလက်ငင်းဖြစ်ခဲ့တဲ့အကြောင်းရင်းကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖြစ်ခဲ့တဲ့ကိစ္စတခုပါအခုချိန်ထိလည်းပဲဒီကိစ္စနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုသံတွေကမရက်သေးပါဘူးအဲ့ဒါကတော့အစိုးရဖွဲ့ဝင်ဒူးဝင်ကြီးဒူးကိုရုတ်တရက်ဆိုသလိုပဲယာရုကနေတမရအမိန့်နဲ့ထုတ်ပစ်လိုက်တဲ့ကိစ္စပါဒီဒူးဝင်ကြီးထုတ်ပစ်ခံရတဲ့ဒူးဝင်ကြီးကလည်းပဲသူတာဝန်ထမ်းဆောင်နေတဲ့ဝင်ကြီးဌာနမှာသက်ဆိုင်ရာပတ်သက်ရကိုကျွမ်းကျင်တဲ့ဒူးဝင်ကြီးဒူးပညာရှင်တူဖြစ်နေပါတယ်အဲ့လိုရုတ်တရက်အထုတ်ပစ်ခံရတဲ့ကိစ္စအပေါ်မှာဝေဖန်တယ်အခုချိန်ထိရှိနေလို့မှာတခါဒီထုတ်ပစ်လိုက်တဲ့ကိစ္စမှာဟလာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ထိတ်တန့်ခေါင်းဆောင်တူပါတီခေါင်းဆောင်ပေါ့အစိုးရအဖွဲ့တာဝန်ရှိသူမဟုတ်ဘဲနဲ့ပါတီခေါင်းဆောင်ကပါဝင်ပတ်သက်နေတဲ့အဓိကပြောဆိုတဲ့လူဖြစ်နေတဲ့ဟာကလည်းပဲအဓိကဝေဖန်စရာဖြစ်နေပါတယ်ဆိုတော့ပင်တိုင်းဆွေးနွေးပြဖို့အတွက်ကျွန်တော်တို့ဒီ1990ပြည့်နှစ်ရွေးကောက်ပွဲအဲ့ဒီချိန်ကလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာနိုင်ငံလုံးကျွတ်နီးပါးရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ဒါကျွန်တော်တို့မသိသေးသူများသိဖို့အတွက်ပါအဲ့ဒီ1990ပြည့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကိုစားပြုပြီးတော့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ကိုယ်စားလှယ်တွေကတူဖြစ်တဲ့အခုလက်ရှိအမေရိကန်ပြည်တော်စုအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင့်ဆွေပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတောက်လျှောက်နေထိုင်နေပြီးတော့မြန်မာအရေးနိုင်ငံရေးစီးပွားရေးလူမှုရေးစသည်အားဖြင့်လေလာသုံးသပ်ဆောင်းပါးတွေရေးသားနေတဲ့ဒေါက်တာရံပြူသိန်းဖြစ်ပါတယ်ဆရာတော်နှစ်ယောက်စလုံးကျေးဇူးပါတယ်ခင်ဗျပထမအဦးဆုံးကျွန်တော်တို့ဒီအစီအစဉ်မစခင်မှာကျွန်တော်အစိုးရသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုဒီဒူးဝင်ကြီးဒူးနှုတ်ထက်ခံရတဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်နေတဲ့ပုံမှာတုံ့ပြန်ချက်ကျွန်တော်မေးထားတာရှိပါတယ်16စက္ကန့်ရှိပါတယ်အဲ့ဒါလေးကိုကျွန်တော်တို့ရင်ဆိုနားထောင်ကြည့်အောင်ပါဟု
တ်ကျွန်တော်တို့လည်းအဲ့ဒါနဲ့ပတ်သက်ပြီးတော့ဘာမှပြောကြလို့မရှိဘူးဆိုရအကြေအနေနဲ့ပေါ့နော်စက္ကန့်နဲ့ပတ်သက်လို့ဒီလိုဆောင်ရွက်ချက်တွေရှိပါမယ်ရှိတဲ့ခါမှာလေကျွန်တော်တို့နိုင်ငံကဘလို့ဆိုတော့ရှင်းနေတယ်ပေါ့နော်အနောက်ဘက်အသေးစိတ်အဲ့လိုမျိုးထုတ်ပြန်ခြင်းမျိုးမရှိပါဘူး
ဦးစော်ထေးပြောတော့တဲ့သဘောကတော့ဒါအစိုးရအဖွဲ့တစ်ဖွဲ့ရဲ့ပုံမှန်လှုပ်ဆောင်နေကြနီလန်အတိုင်းပဲလုပ်တယ်ဆိုတဲ့သဘောမျိုးဦးစော်ထေးကပြောသွားပါတယ်ကျွန်တော်ဒီအစီအစဉ်မစခင်မှာပါပဲသိပ်မကြာသေးခင်လေးတွေပဲဒီကျွန်တော်တို့ Tomorrow Journal ပြည်တွင်းမှာခြေစိုက်တဲ့ Tomorrow Journal ရဲ့ online စာမျက်နှာမှာဒေါက်တာထွန်းဝင်းနဲ့တွေ့ဆုံမေးမြန်းထားတာကိုမနေ့ကနေ့စွဲနဲ့တင်ထားတာရှိပါတယ်အဲ့ဒီမှာနောက်ဆုံးမေးခွန်းကိုဒေါက်တာထွန်းဝင်းဖြစ်ထားတာလေးကျွန်တော်ပြန်ပြောပြပါရစေမီးတဲ့မေးခွန်းကနောက်ဆုံးမေးခွန်းအနေနဲ့တာဝန်ကရက်ဆက်ချင်းခံရတဲ့ပေါ်ဗာများပြောချင်ပါတယ်လေလို့သတင်းတော်ကပေးပါတယ်ဒေါက်တာထွန်းဝင်းပြောထားတာကတော့ပြောရရင်တော့အကြောက်တရားခစ်ကိုပြင်ရောက်သွားတယ်လို့ယူဆပါတယ်အမှန်ပြောသူတွေလမ်းပြီးရောက်သွားနိုင်ပါတယ်အမှန်တရားကိုမကြိုက်သူတွေကြံ့နေပါတယ်အုပ်ချုပ်ရေးပိုင်းမှာအမြင့်ဆုံးယူထားတဲ့သူအရင်အစိုးရလူတွေပေါ့လူကြီးနာနေပြီးလူကြီးအကြိုက်လိုက်လို့နေသူတွေပေါ့ဗျာမလုပ်ရင်လည်းအပြောမလုပ်ပါဘူးလုပ်တဲ့သူကြတော့လေလုပ်ရင်းနဲ့အခုလိုတာဝန်မှရက်ဆက်ချင်းခံရတာပဲလို့ပြောချင်ပါတယ်ဆိုပြီးဒေါက်တာထွန်းဝင်းကပြန်ဖြေသွားပါတယ် Tomorrow Journal နဲ့တွေ့ဆုံမေးမြန်းခန်းကနေပြီးတော့ကျွန်တော်ကောက်နှုတ်ပြီးတော့ပြောပြတာပါဆိုတော့ပထမဦးဆုံးကျွန်တော်ဗေနယ်ဆွေးနွေးသူနူရဲ့သဘောထားကိုရင်ဆိုနားထောင်ကြည့်အောင်ပါဆရာဒေါက်တာတင့်ဆွေဒေါက်တာထွန်းဝင်းယာရုကအနာပိတ်ခံရတဲ့ကိစ္စတည်ရတယ်ပြီးတဲ့အခါမှာဒါနဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်လာတယ်ဆရာရဲ့ပထမဦးဆုံးအမြင်သုံးသပ်ချက်တည်ရစီခင်ဗျာ
ဟုတ်ကဲ့ဒါမျိုးဖြစ်နိုင်တဲ့ကာလတစ်ခုဖြစ်တယ်နောက်တစ်ခုကခုရက်တွေအတွင်းမှာခုရက်သက်ပတ်အနေနဲ့တော့မှာ NLD ဟာဟိုလူပြောများခံရတဲ့ပါတီခုဖြစ်ပါတယ်ခင်ဗျာဒါဟာအန္တမစိတ်မကောင်းတဲ့ဟာအဲတင်းတစ်ခုလို့ကျွန်တော်ပထမမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာရံမျိုးသိန
်းဟုတ်ကဲ့ကျွန်တော်ရဲ့အမြင်ကတော့ဗောလေဟိုခုနကကျွန်တော်တို့ဒီကမ္ဘာယုံကတာဝန်ရှိပုဂ္ဂိုလ်ကပြောသွားတယ်ဗောလေဒီဝင်ကြီးဖြစ်ဖြစ်ဒူးဝင်ကြီးဖြစ်ဖြစ်ဟလာတာဝန်ကနေရက်ဆဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါအစိုးရအဖွဲ့ရဲ့လုံရုပ်လုံစင်အတိုင်းပေါ့လေဒါမထုတ်ပြန်စရာအကြောင်းရင်းကိုထုတ်ပြန်ဖို့ဟိုမလိုအပ်ဘူးဆိုတဲ့ပုံစံမျိုးပြောသွားတာတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုချိန်မှာဒီလက်ရှိ NLD အစိုးရကိုကျွန်တော်တို့ကရှုမြင်တာကအရင်ကျွန်တော်တို့နိုင်ငံမှာအစဉ်အဆက်အုပ်ချုပ်ခဲ့တဲ့အာဏာရှင်အစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကဟိုတောင်းဆိုနေတာမဟုတ်ဥပမာဒေတာတွေမှာရှိတဲ့ကျွန်တော်တို့အခြားပေါ့လေ။နောက်ကျွန်တော်တို့အာရှဒေသတွေမှာရှိတဲ့အခြားဒီမိုကရေစီနိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေကအစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ဒေါက်တာထွန်းဝင်းဘက်ကလည်းပဲဘာဖြစ်လို့နော်ဒီလိုအကြောင်းရင်းကိုသိချင်လဲဆိုတော့ တို့ကိုအေးအေးယူလိုက်တဲ့ပုံမှန်မှာနော်ပေးအပ်သည့်တာဝန်ကိုချေပြွန်စွာမထမ်းဆောင်နိုင်တော့ဆိုတဲ့အချက်ပါအဲ့တော့ဒေါက်တာထွန်းဝင်းဘက်ကလည်း तू ဟာပေးအပ်တဲ့တာဝန်ကိုချေပြွန်စွာထမ်းဆောင်ခဲ့တယ်နော်အဲ့ဒီလိုမထမ်းဆောင်ဘူးလို့တတ်မှတ်နိုင်တဲ့အကြောင်းအချက်တွေကိုတို့အနေနဲ့သိဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်ဟုတ်
အဲ့ဒီအတွက်ကြောင့်မလို့ဒါဟာအရေးကြီးတယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာတင်းဆိုရင်ဒီဒေါက်တာထွန်းဝင်းကိုအစိုးရဘက်ကတော့တရားဝင်အကြောင်းပြချက်မပေးဘူးပေါ့ဒါပေမဲ့အင်တာဗျူးတွေမှာပြောတာတွေရှိပါတယ်နော်တစ်ဖက်ကလည်းပဲသတင်းထောက်တွေကနေပြီးတော့မေးတာမျက်နှာတွေ့ဆုံတာတွေကနေပြီးတော့သတင်းတွေထွက်တာတွေလည်းရှိပါတယ်အစိုးရဘက်ကတာဝန်ရှိသူတွေဘက်ကတိတိကျကျမပြောပေမဲ့ကျွန်တော်တို့အကြောင်းပေါ့လေဖြစ်တဲ့အခြေခံအကြောင်းရင်းလေးတွေကိုတော့အကြမ်းပြင်းကျွန်တော်တို့တွေသိထားကြတာတော့ရှိပါတယ်ဆိုအဲ့ဒီသိထားတဲ့အခြေအနေအကြမ်းပြင်းပုံမှာအခြေခံပြီးတော့ဆရာဒေါက်တာဆွေသုံးသပ်မယ်ဆိုရင်ဒေါက်တာထွန်းဝင်းကိုအခုလိုရုတ်တရက်ယာရုကနေထုတ်ပစ်လိုက်တယ်ပေါ့ကျွန်တော်ဒီတိုင်းပဲပြောကြရအောင်ကိစ္စဒီကျိုးကြောင်းညီညွတ်စီလျော်တယ်လို့ဆရာယူဆသလား
အဲဟုတ်ကဲ့အဲကျွန်တော်လည်းအကုန်မသိဘူးတိတလောက်ကတိနိုင်တလောက်ကလည်းတစ်ဖက်သက်လို့ပြောရမှာပေါ့ဆရာဦးထွန်းဒေါက်တာထွန်းဝင်းဘက်ကပြောတာတွေပဲကျွန်တော်တို့ကသိရတယ်ဆိုတော့ဟိုမှန်းဆပြီးတော့ဝိပါရတော့တိတ်ကိုကြိုးကြောင်မစီလျော်ဘူးလို့ယူဆပါတယ်တိုးတော့ခြုံငုံပြီးတော့တုံ့တက်ရင်ကျွန်တော်တို့ဒီနေ့ကလည်းတခုပြောခဲ့ပါတယ်ဒီဖြစ်ပြဟာအခြားသောအလုတ်ထုတ်ပြည်ရလောက်အောင်အကြောင်းပြည့်ချက်တွေဖြစ်တဲ့အာဂရိလိုက်စားမှုတို့ဟလာဟိုအလုတ်တော်ဝမကြည့်ဘူးမှုတို့ဆိုတာတဲ့ကျွန်တော်မြင်တာကတော့ဆက်ဆံရေးလို့ခေါ်တဲ့အဲလူမှုဆက်ဆံရေးတခုတနည်းအားဖြင့်အထက်အောက်ဆက်ဆံရေးတနည်းအားဖြင့်ပတ်သက်ဆက်နွယ်နေတဲ့ပုံကိုယ်တွေနဲ့ဆက်ဆံရေးမှာတစုံတစ်ခုအဖို့ဖြစ်ရှိခဲ့သလားလို့ဟိုကျွန်တော်ကတံပြားရှိပါတယ
်ဟုတ်က
ဲ့အဲ့တော့ဒါကတော့သိကြီးတော့ဟိုကျွန်တော်အမြင်ပေါ့နော်ပုံကိုယ်ရေးမြင်ဟိုခိုင်မာမှုအားနည်းတဲ့အဲဟိုအကြောင်းရာအကြောင်းပြချက်လို့ကျွန်တော်ကထင်နေတယ်ခင်ဗ
ျဟုတ်ကဲ့ဒေါက်တာရမျိုးသိန်းကပြည်ထဲမှာနေတဲ့လူအနီးကပ်လည်းပဲဒါတွေကိုလေ့လာစောင့်ကြည့်နေတယ်ဆိုတော့ဒေါက်တာရမျိုးသိန်းကရောဒီလိုထုတ်ပြတဲ့ကိစ္စကြိုးကြောင်းသင့်လျော်တယ်လို့ယူဆသလ
ားကျွန်တော်ကတော့လုံးဝကိုတော့ကြိုးကြောင်းစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့ပို့ဆိုးတာကဒီဒုဝန်ကြီးတယောက်ကိုတော့တာဝန်ကနေရက်ဆဲတဲ့ကိစ္စမှာတော့ပါတီရဲ့ခေါင်းဆောင်တဦးကပါဝင်ပတ်သက်နေတဲ့ကိစ္စ။တော့အဲ့ဒါဟာလည်းပဲဗာလဲဆိုတော့အရင်အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့ကျင့်သုံးခဲ့တဲ့ပုံစံမျိုးနဲ့ထပ်တူကျနေတာဟာပြည်တွင်းမှာရှိတဲ့ပြည်သူလူထုအများစုအတွက်မနက်မျိုးစရာဖြစ်နေပါတယ်အဲ့တော့လက်ရှိအခြေအနေမှာဆိုရင်ဥမာ Facebook စာမျက်နှာပေါ်မှာဒီဒေါက်တာထွန်းဝင်းနဲ့ပတ်သက်ပြီးတော့ဒီ signature campaign တောင်မှစနေတဲ့အနေအထားမျိုးဖြစ်နေပါတယ်ပြည်တွင်းမှာအဲဆိုလိုချင်တဲ့သဘောကတော့လက်ရှိတော့ဒီဖြစ်စဉ်ဟာတာမန်အဖြစ်ပြောရင်ဒုဝန်ကြီးတယောက်ကိုတာဝန်ကရက်ဆဲတာဖြစ်ပေမဲ့လို့ NLD ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအတွက်ကိုတော့အင်မတန်မှဟိုအနှုတ်လက္ခဏာဆောင်တဲ့ဟိုတက်ရောက်မှုတွေရှိလာတဲ့ဖြစ်စဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတ
ယ်။ဟုတ်ကဲ့ဒီနေရာမှာကျွန်တော်ကြားဖြတ်ပြီးတော့ပြောချင်တာကကျွန်တော်ဒီအကြောင်းအရာကိုဆွေးနွေးတာဒီဒေါက်တာထွန်းဝင်းဆိုသောလူပုဂ္ဂိုလ်တဦးဝန်ကြီးဌာနတစ်ခုကဒူးဝန်ကြီးတဦးယာရူးကထုတ်ပယ်ခံရတဲ့ကိစ္စတစ်ခုတည်းဖြစ်ရတစ်ခုတည်းလူပုဂ္ဂိုလ်တဦးတည်းကိုအဓိကယူရပြီးဆွေးနွေးတာမဟုတ်ပါဘူး။ဒါဟာဟလာတိုင်းပြည်တစ်ခုလုံးအစိုးရအဖွဲ့တစ်ခုလုံးလက်ရှိအစိုးရအဖွဲ့ရဲ့စွမ်းဆောင်ရည်လူတွေမျှော်လင့်တဲ့ပြောင်းလဲအပြောင်းလဲဆိုတာဒီဓာတ်ရီအားလုံးနဲ့ဆက်ဆက်ပြီးတော့မှဒီကိစ္စကိုဆွေးနွေးတာဖြစ်ပါတယ်လို့ကျွန်တော်ထပ်ပြီးတော့အသိပေးချင်ပါတယ်တော်တော်ရှင်သူအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာရှိပါတယ်ပညာရှင်တွေလိုအပ်နေတဲ့အစိုးရသည့်လက်ထက်မှာတာဝန်ကရက်ဆဲရလိုက်အောင်တိကျခိုင်လုံနဲ့ရှင်းလင်းချက်တစုံတရာမထုတ်ပြန်ပဲအခုလိုပညာရှင်တယောက်ကိုတာဝန်မှရက်ဆဲလိုက်တာမဖြစ်သင့်ဘူးလို့ယူဆမိပါတယ်အစိုးဆုံးကတော့ NLD ပါတီခေါင်းဆောင်ဦးဝင်းထိန်ကနိုင်ငံတော်ကပြောထားပါတယ်ဒါကျွန်တော်ကိုယ်တိုင်ဦးဝင်းထိန်ရဲ့ပြောစကားကိုတိတိကျကျသိတာမဟုတ်ပါဘူးတော်တော်ရှင်ရဲ့ရည်သားချက်မှာပါတာဝန်ကရက်ဆဲခံရတဲ့ဒုဝန်ကြီးကိုကြိုတင်သတိပေးပြောကြားခြင်းပါပဲဒါဟာပါတီခေါင်းဆောင်တယောက်ကအစိုးရအဖွဲ့တွေဝင်ရောက်ဆွတ်ဖက်တဲ့သဘောတည်ရောက်နေတဲ့အတွက်ပါတီအတွက်ရောမိမိအတွက်ပါဂုံတိတ်ခါကြဆင်းသွားနိုင်တယ်လို့ယူဆမိပါတယ်တဲ့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာပါ။ဒါရဲ့ဆွေးနွေးမှာတော်တော်ရှင်နဲ့ဖိတ်ခေါ်ပါမယ်ပထမအဦးဆုံးတော့မြန်စေရနာဆိုတဲ့တော်တော်ရှင်ပါ။မြန်စေရနာဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့ဟိုဆွေးနွေးရပါတပြင်းစီးပွားရေးပါညာတရားရေးပါညာမျိုးရောပါသလားဒါမှမဟုတ်ဟိုဇာတိတက်တော့ထွန်းဝင်းကိစ္စပဲလားဒီဒီခင်ဗျာ။
ဒူဝင်ကြီးယာရုကထုတ်ပဲခံရတာနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရရဲ့လှုပ်ဆောင်ပုံကတဘာဝကြသလားဒီပုံမှာသဘောတူသလားဘယ်လိုသဘောရသလဲ
အဲအဲ့ဒါဆိုရင်တော့က ကျွန်တော်တို့နဲ့ကျွန်တော်တို့ပေါင်းတဲ့နေကျွန်တော်လက်ပဲဆိုင်မှာပေါ့နော်ဟိုကိုဆိုင်ဆိုင်ကြာကြာလာကြဆွေးနွေးကြတဲ့အခါကျပြောပြတဲ့အချိန်ကျဒီလိုအကြောင်းပြချက်မသေးပဲနဲ့ဟိုဟိုဒီလိုထုတ်ပြလိုက်တယ်ဆိုတာတော့တော်တော်ကြီးကိုလက်မခံနိုင်စိတ်မကောင်းဘူးခွာ
ဟုတ်ကဲ့
ဆိုပါတော့ဥပမာကျွန်တော်တို့အဲကျောင်းသားဘွားကြီးလေကျောင်းသားဘွားကဟိုကျောင်းသားကျင်းမဲ့ပြဿနာတက်တဲ့မော်နီတာနဲ့ရောပြဿနာတက်တဲ့ဆရာမနဲ့ရောပြဿနာတက်တဲ့အဲ့လိုတက်လို့ရှိရင်ငဦးနှစ်ဖက်ကဟိုဒူမနဲ့ကိုမားရဲ့ဆိုတာတော့ရှိတာပဲအဲ့တော့နောက်ဆုံးမှာကျောင်းကြီးကြီးရောက်ပြီးကျောင်းကြီးကခေါ်ပြီးတော့ဒီဟာစစ်စစ်မင်းများကြီးမှာဘယ်သူမားရမှန်းလဲဆိုတာကိုဆုံးဖြတ်တာအဲ့ဒါကျွန်တော်ကျောင်းသားဘွားတွေအလေးချင်းလေးပေါ့နော်အခုဥစားတော့ဟိုအကြီးကြီးလုပ်တဲ့သူကခေါ်ပြီးတော့အနုံးနှစ်ဖက်ကိုဝင်းကြီးဒူးဝင်းကြီးကိုမေးတာပါညာမလုပ်ဖက်နဲ့ဟိုဒီလေအဖက်တဆုံးရလိုက်တယ်ဆိုတော့ဒါကြီးဒါကတော့ဒီညာရှင်လည်းဖြစ်တယ်လေ
ဟုတ်ကဲ့
သူ့ပုဂ္ဂိုလ်လေးကတည်တယ်ဒီပေါ်မြင်တယ်မြင်ဘူးကြားလည်းကြားဘူ
းဟုတ်ကဲ့ပါ
ဟိုကျွန်တော်တင်ချတော့ဒါရတဲ့ဝင်းကြီးကိုလည်းကျွန်တော်အစားဟိုပညာ
ဟုတ်ကဲ့ပါမြင်စီရနာနည်းနည
်းဝင်းကြီးလာ
ချုပ်ပြောပါခင်
ဗျာပေါ့နော်အဲ့တော့ဟိုပညာရေးဝင်းကြီးဆိုတော့ပညာရေးလောကကလည်းကျွန်တော်ရှားရရတော့ဟိုတဘောကြရဲဆိုတော့အဲ့လိုဖြစ်နေခင်ဗျာအခုတော့ဟိုစိုက်ကြီးရောက်ကြတဲ့ကကျွန်တော်တို့အဲ့တော့
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မြန်စီရနာဆွေးနွေးကြတာပေါ်ပြီလို့ယူဆပါတယ်နောက်တူကကျွန်တော်တို့စကိုင်းတိုင်းမော်လိုင်းမြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ပါကျွန်တော်တို့တက်နိုင်ဆုံးလိုရင်းတူရှင်ဆွေးနွေးပေးကြပါခင်ဗျာဦးကြအောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့အစိုးရကကြောင်းလဲမှုနဲ့ပတ်သက်ပြီးရှင်းနေရရင်တော့ကြောင်းလဲခြင်းတိုင်လို့ကြောင်းလဲပြီဆိုတော့လေအထက်ပိုင်းဆိုင်ရာမှာတော့ကြောင်းလဲပြီဆိုတာပြကြပါတယ်ဒါပေမဲ့ဟုတ်ကဲ့အဆင့်ဖြစ်တဲ့ကျွန်တော်တို့ရဲ့ကြီးလက်တော်ရွာအဆင့်မှာတော့2015မတိုင်မီရေကောက်ပွဲမတိုင်မီကာလကအတိုင်းပဲဖြစ်နေတုန်းမှာတို့တော်လည်းပြီးပြီးတော့ဆက်လာမယ်လို့တော့စောင့်မျှော်နေသေးပါဒီလိုဘယ်တော့သားအားလုံးချမ်းသာချမ်းသာကြပါစေဒီလောက်ပါပဲနော
်ကျေးဇူးအများကြီးတင်ပါတယ်ဦးကြောင်ကျွန်တော်တို့ Facebook ပေါ်မှာဆွေးနွေးထားတဲ့ message တချို့လည်းပြပြချင်ပါတယ်တဦးကနှစ်ပေါင်း90ကျော်ဆွေးရွာလာတဲ့နိုင်ငံကိုတနည်းမပြည့်သေးတဲ့ဆွေးရွာကဘယ်လိုလုပ်ချက်ချင်းကြီးပြောင်းလဲပေးနိုင်မှာလဲတဲ့။နောက်ဒူးကတော့ပြောင်းလဲခြင်းကိုသိကျင်တာလားအခုလည်းပြောင်းလဲနေတာပဲ။ဟိုတုန်းကမပြောရတဲ့စကားတွေပွန့်ပွန့်လင်းလင်းပြောနေရတယ်ထောက်ပြရတဲ့ဝေဖန်ရတယ်ဟိုတုန်းကအဲ့လိုပြောရလို့လား။ပြောင်းလဲရမှာကတကယ်တော့တူးစည်းမှာရှိတဲ့စိတ်ဓာတ်တွေကိုမပြောင်းသေးပြောင်းလဲနေတာဘာလဲလို့မမေးပါနဲ့တဲ့။နောက်ဒူးကတော့အပြက်မြန်နဲ့အောင်မြင်ဖို့ကခက်တယ်အောင်မြင်မှုလူချင်းရဲ့အချိန်ဆိုတာပေးရမယ်ပြည်သူတွေအတွက်ကောင်းကျိုးမပေးတဲ့အစိုးရတဲ့စာရင်ပြည်သူတွေရဲ့ကောင်းကျိုးပေးမယ်အစိုးရကတော့အချိန်ပေးရမယ်ဘလို့ဖြစ်ဖြစ်တိုင်းပြည်အတွက်ကြိုးစားနေတယ်ဆိုရင်ဘလောက်ပဲစောင့်ရဆောင်ရစောင့်နိုင်ပါတယ်တဲ့ဒါက Facebook ပေါ်မှာပေးပို့ပြီးတော့ဆွေးနွေးထားတဲ့မှတ်ချက်တွေကတချို့ပါဆရာတင်းဆွေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာခေတ်အဆက်ဆက်လွတ်လပ်ရပြီးတော့နှစ်ပေါင်းများစွာခေတ်အဆက်ဆက်ကဒီပညာရှင်တွေနေရာပေးမခံရပါဘူးပြည်ဖက်ခံရပါတယ်အစိုးရမင်းများကစိတ်ထင်တဲ့အတိုင်းစိတ်ရှိတဲ့အတိုင်းလုပ်ပါတယ်လုပ်တင်လုပ်ထားတဲ့အတိုင်းမလုပ်ပါဘူးအခုတော့ဒီကိစ္စဟာလေအဲ့ဒီလိုအလားတဏ္ဍာန်မျိုးလားဆိုပြီးတော့လူတွေကစိုးရိမ်စိတ်ရှိကြတာပါဆရာကြီးပုံမှာဘယ်လိုသဘောရသလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်နိုင်ငံမှာလောလောရပြီးကလေးရလို့တောင်းပြောရတာတိတာတာတော့ဘိုးချုပ်ကြီးနေဝင်အားနဲ့တင်ပြတဲ့နောက်မှာပညာတတ်တဲ့ပုဂ္ဂိုလ်တွေကိုနေရာမပေးတဲ့အဆင်မရှိတဲ့နောက်နေရာပေးပြန်တော့လေနေရာသူ့ပညာနဲ့သူ့တာဝန်နဲ့အဆက်တရပေးခဲ့တာရှိပါတယ်အခု NLD ဆိုကြတော့ကျွန်တော်မြင်တာကခုနဆွေးနွေးကြသလိုဆွေးနွေးဘေးကနေဆွေးနွေးကြတယ်ပေါ့နော်ပြောင်းလဲမှုတစုံတရာရှိတယ်ရှိတာကလည်းအမှန်ပြောင်းကြရလေလိုတာကလည်းအမှန်အဲ့လိုတာထဲမှာဟိုဒေါက်တာထုံးမင်းခုနမီဒီယာတခုမှာ interview ပေးသလိုမျိုးဟာတကယ်ကိုဖြစ်နေတဲ့အဖြစ်ဖြစ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာ NLD ကဟိုရုပ်ကပွဲတော်ကတော့ပါတီကြည့်ပြီးမဲပေးခဲ့တယ်အစိုးရဖွဲ့တဲ့ခါမှာလူကြည့်ပြီးဖွဲ့တယ်လို့ကျွန်တော်မြင်တယ်။အဲ့တော့လူရွေးတဲ့ခါမှာရွေးတဲ့ပုဂ္ဂိုလ်ကနေထားတဲ့စံငယ်ရရွေးတော်မှာကျွန်တော်တို့ကယူကြရတာမဟုတ်ဘူးပေါ့နော်။အဲ့တော့ဘယ်လိုလဲတော့ဟိုဟိုမသိဘူး။ခုလိုဖြစ်လာတော့ကသူပြတာမှာအားလည်းခြင်းမရှိသလား။သို့မဟုတ်ရွေးပြီးတဲ့နောက်မှာစစ်ဆိုင်လောကမှာပြည့်ရှိသလားဆိုတဲ့ကိစ္စပေါ့နော်။ဟုတ်ကဲ့။အ
ဲ့
တော့ပညာရှင်တွေမှာကျွန်တော်မြင်တာပညာရှင်ကလည်းပညာရှင်အရာနောက်တစ်ခါ เออနိုင်ငံရေးဆိုတော့အစိုးရဆိုတော့နိုင်ငံရေးပါတော့နိုင်ငံရေးကလည်းလူတယ်ခင်ဗျအဲ့တော့ကျွန်တော်မြင်တာကတော့ပညာအသိရောနိုင်ငံရေးအသိရောပေါ့နော်အဲ့ဒီနှစ်ခုလုံးဟိုပြည့်စုံလို့ရှင်တော့ကကျွန်တော်တို့ဟာတင့်တော်တဲ့ဟိုတာဝန်ရှိတဲ့ခေါင်းဆောင်တွေကျွန်တော်ရမှာမှမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့တော်ရံမျိုးသိန်းကိုအထက်မပြေးခင်ကျွန်တော်သောတာရှင်နှစ်ဦးရှိပါသေးတယ်ဇက်တိုက်ဆွေးနွေးခွင့်ပေးလိုက်ရအောင်ပါပထမအတူကထိုင်းနိုင်ငံကကိုတိလည်မှုပါကိုတိလည်မှုသဘောထားဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျာဒီနေ့နေရာတော့ဒေါက်တာထွန်းဟိုရည်ခတ်လိုက်တာတော့ကျွန်တော်အနေနဲ့တော့သဘောမတူပါဘူးဒါစီးပွားရေးကနေမျိုးရဲ့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေါက်တာထွန်းကတကယ်လက်မဲ့ရေးကျွန်တော်မြင်ပါတယ်အဲ့ဒီတော့သူ့ကိုချီးကျူးတဲ့လူကသူ့ပညာကြီးချင်မလားဆိုတာတော့ကျွန်တော်မြင်နေထက်ကြာဖြစ်နေရတယ်ဒေါက်တာထွန်းကတော့ကျွန်တော်တို့သူ့ပြောစိတ်ကြောက်ကိုကျွန်တော်ကြည့်အောင်လို့ပြည်သူ့ကျွန်တော်မှာအပြည့်ရှိတယ်ကဒါကြောင့်လို့ဒီတော့တော့ဘယ်လိုလဲ။ကျွန်တော်တို့တိုင်းရင်းသားပြည်သူဗမာပြည်သူတွေကိုတော့မြန်မာပြည်အောင်လုပ်တဲ့ပုံစံမျိုးနဲ့အားနည်းအောင်လုပ်တဲ့ပုံစံမျိုးဖြစ်နေပါလေ။အဲ့ဒါတော့ဒေါက်တာထင်းကြီးကိုတော့ဖြစ်နေပြီးတော့ဒီဟာအတိုင်းခါးပြချင်ပါလေလို့ကျွန်တော်မျိုးပြောချင်ပါလေ
။ဟုတ်ကဲ့ကိုသီးလေးမှုကျေးဇူးအများကြီးတင်ပါတယ်။နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်။ရန်ကုန်မြို့ကစလိုက်ပွေကိုစလိုက်သဘောထားဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ဝန်ကြီးကတို့ခန့်တဲ့နေရာမှာနိုင်ငံကြီးတမားတွေကိုမခံပဲနဲ့ဝန်ထောင်းအောင်ခန့်တော့တို့ကနိုင်ငံကြီးရင်ချင်းအရင်ချင်းမရှိဘူးဥပမာဝန်ကြီးကကြေတာသူ့ဝန်ကြီးကိုလှုပ်ဖို့ကင်ဖိနေမြင်ရမှာလှုပ်ဖို့ကင်ဖိနေမြင်ပဲနဲ့ပြန်ဖိလို့မြင်တဲ့ခါကျတော့တို့ကဟောကရောက်ကစားဖိနေပြီပေါ့ဒါကြောင့်အခုကျွန်တော်တို့ပြောချင်တဲ့ဥစ္စာကတော့ဒီလိုမျိုးမဖြစ်ရလေအောင်နိုင်ငံကြီးတမားတွေကိုဝန်ကြီးနေရာကိုခန့်ပြီးတော့မှပညာရှင်တွေသူ့ဝန်ကြီးတွေကိုအောက်မှာခန့်ပြီးတော့မှတို့လက်တွဲပြီးတော့မှသဘောထားကြီးစွာသူတို့အတုံးချက်တတ်မယ်ဆိုရင်ဒါပြဿနာမရှိတော့ပါဘူး။နာခံတဲ့သူတို့ဝယ်ပဲရွေးနေတဲ့ခါကျတော့နာခံတဲ့ဥစ္စာကအထင်တိုင်းမှမကောင်းပါဘူးလို့ဆိုတဲ့ဥစ္စာနည်းနည်းကြိုးချင်ပါတယ်ကြာ
။ဟုတ်ကဲ့ဆလိုက်ပူကုံကျေးဇူးများကြီးတင်ပါတယ်။ Facebook ကသောရရှင်တူကတော့အထက်လူကြီးနဲ့ပူပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့မှတ်ချက်နဲ့ပညာရှင်တယောက်ကိုဖြုတ်တာအာနာရှင်ဆန္ဒပါပဲ။သူ့ထက်ကဲရွှေပြည်ဆိုးညီပူလေးတွေဖြစ်နေပြီတဲ့။နောက်တူကပြောင်းလဲတယ်ဆိုတာအဲ့ဒါပဲ။အရင်လူပတ်သက်ရာပတ်သက်ကြောင်းကိုလူဆိုပြီးဖုံးမထားဘူးစီကံတိုင်းထုံတင်ထုတ်ဖြုတ်တင်ဖြုတ်ရမှာပဲတဲ့။မတူတဲ့သဘောထားအမြင်မျိုးပါခင်ဗျာ။ဒေါက်တာရံမျိုးသိန်းအခုနဆလိုက်ပွေကုံဆွေးနွေးတဲ့အထားမှာအထက်မှာလည်းပါပါတယ်။နာခံတဲ့လူကိုပဲတာဝန်ပေးမလား။ဒေါက်တာဒုံဝင်းကိုယ်တိုင်ဖြေထားတဲ့မျိုးကမှလည်းပါပါတယ်။အမှန်ပြောသူတွေလမ်းပေးရောက်သွားနိုင်တယ်။ဆိုအဲ့ဒီလူစိုးရင်စရာအခြေအနေဖြစ်နေပြီလား။ကျွန်တော်တို့လူဒုကအင်မတန်ကြိုက်တဲ့ NLD အစိုးရဟာ
။အဲကျွန်တော်အမြင်ကတော့လက်ရှိအခြေအနေမှာပေါ့လေ။အဲ့ဒီခုနပြောတဲ့နာခံတဲ့လူ၊မျက်နှာလှုပ်တတ်တဲ့လူ၊ဟောဟိုအားလုံးကောင်းပါတယ်လို့ပြောတတ်တဲ့လူတွေကအရေးကြီးတဲ့နေရာတွေမှာရနေတယ်လို့တော့ရှင်းပြရသုံးသပ်လို့ရပါတယ်။အဲကျွန်တော်အမြင်အားဖြင့်တော့အဲခုနပြောသလိုပဲဒီအစိုးရအဖွဲ့ပေါ့လေဝင်ကြီးဒုဝင်ကြီးတွေအားလုံးရဲ့စွမ်းဆောင်ရည်ကိုအခုအချိန်မှာပြန်ပြီးဆန်းစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဖြစ်နိုင်မယ်ဆိုရင်တော့ခုနတယောက်လဲဆွေးနွေးသွားတဲ့ထဲမှာပါပါတယ်။ဥပမာဝင်ကြီးနေရာတွေမှာတော့နိုင်ငံရေးအသိနိုင်ငံရေးအမြင်နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံကိုယ်တွေကိုဟလာစီယုံရေးအမြင်နိုင်ငံရေးအမြင်ရှိရှိနဲ့ဥဆောင်ခွင့်ပေးလာနိုင်မယ်ဆိုရင်အဲ့ဒီဝင်ကြီးတွေဟာလည်းပဲခုနပြောတဲ့အသိပညာရှင်အတတ်ပညာရှင်ဖြစ်တဲ့ဒုဝင်ကြီးတွေအကြံပေးတွေနဲ့အညီညီနိုင်နိုင်ပူပူပေါင်းပေါင်းဆောင်ရွက်လာနိုင်မယ်ဆိုရင်တော့ပိုကောင်းလာနိုင်မယ်လို့မြင်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေတိုင်းတွားနေမယ်ဆိုရင်တော့ကျွန်တော်အမြင်အားဖြင့်တော့ဟိုပို့ပြီးတော့ဟိုစွမ်းဆောင်ရည်အားနည်းတဲ့အစိုးရပုံစံမျိုးဖြစ်လာမှာကိုစိုးရင်စရာရှိပါတယ်ဗျ
။ဟုတ်ကဲ့ဒေါက်တာဆက်တစ်စီဒီလိုလုပ်လိုက်တာဟာနောက်ဒါရှိကနမူနာအလားလာပေါ့နော်ဆိုတော့အရေးချင်းရှိတဲ့လူတွေနောက်ထပ်လှုပ်ချင်းကင်ချင်းတိုင်းပြည်အတွက်စူးစမ်းခြင်းစိတ်ရှိတဲ့အရေးချင်းရှိတဲ့လူတွေအတွက်နှစ်ခါပြန်စဉ်းစားစရာလက်တွန့်သွားစေနိုင်တဲ့ကိစ္စများဖြစ်သွားနိုင်သလားဆရာ
ဟုတ်ကဲ့သင်္ကန်းစာယူဇာတွေအမြောက်များရှိပါတယ်နောက်ဟိုအလုပ်လုပ်ချင်တဲ့ပုဂ္ဂိုလ်ကြီးရဲ့စဉ်းစားမှုရောအလုပ်ပေးမဲ့ပုဂ္ဂိုလ်တွေကလည်းစဉ်းစားမှအမှန်ပဲဖြစ်ပါတယ်နောက်တစ်ခါလက်တွေ့နေပြည်မှာလုပ်ကြတဲ့လူတွေလည်းဒီသင်္ကန်းစာကိုသင်္ကန်းစာအကောင့်ကိုယူနိုင်ကြမယ်လို့ယူဆတဲ့အတွက်ကျွန်တော်တို့အစိုးရအကောင့်ကိုတော့ဟိုမျိုးလင်းနိုင်ပါတယ်တိုးတိုးလည်းပဲကျွန်တော်တို့သတိထားကြရင်မြောက်များစွာရှိတယ်ရှိတော့ကဒီဖြစ်ပျက်ကိုကြည့်ပြီးကျွန်တော်တို့တိုင်းပြည်အတွက်ပို့ကောင်းအောင်နောက်တစ်ခါတတိယအကြိမ် NLD ပါတီအနေနဲ့ကလည်းဒီတဲ့ဒီပို့ကောင်းအောင်သင်္ကန်းစာတွေอยู่ไหนเป็นจ๋าเลยโหลเจอเราอยู่ซะชิบาเลยคร
ับโอเคตลอดญาติโยมสรุปเราสิทธิ์ဝင်ซะได้เมฆุนตะคูก็ လက်ရှိအစိုးရအဖွဲ့သည် NLD ပါတီယူကော့ဘွဲမှာအပြတ်အသတ်အနိုင်ရပြီးတော့ပေါ်လာတဲ့အစိုးရ NLD ပါတီရဲ့ခေါင်းဆောင်တွေပါဝင်တဲ့ NLD ပါတီကနေစိတ်ကြိုက်ရွေးချယ်ထားတဲ့လူတွေပါဝင်တဲ့အစိုးရလက်ရှိအစိုးရအဖွဲ့ကိုဒေါ်တော်မြူသိန်းတို့ဆရာဒေါ်တော်တင်းဆွေတို့မျက်စိကြည့်နားကြည့်တွေပါဒါအတွေ့အကြုံကောအဆက်အသွယ်တွေကောရှိကြတဲ့သူတွေပါကိုတိထားသလောက်ကိုတွေးထားသလောက်ကိုကြားထားသလောက်မေးမြန်းထားသလောက်ဒီလက်ရှိအစိုးရအဖွဲ့ကိုအဓိကဘယ်သူကမောင်းနှင်နေတာပါလဲဒေါ်တော်မြူသိန်းဘယ်လိုယူဆသလဲ
ကျွန်တော်အမြင်ကတော့အဲ့ဒီမိကွန်ကတော့ကျွန်တော်အမြင်အားဖြင့်တော့တော်တော်လေးဟိုဖြေရခက်တယ်လို့ကျွန်တော်မြင်တယ်။ဥပမာလက်ရှိအခြေအနေမှာကျွန်တော်အမြင်အားဖြင့်ပေါ့လေဒီဒုဝန်ကြီးကိုတာဝန်ကဟဲ့လားရက်ဆဲတဲ့ကိစ္စကိုဟဲ့လားပါတီအစိုးရအဖွဲ့ဝင်မဟုတ်တဲ့ပါတီခေါင်းဆောင်တယောက်ကနေဝင်ပြီးတော့ပါဝင်ဆောင်ရွက်လာတာတွေ့ရတဲ့အခါကျတော့တကယ်တမ်းအားဖြင့်ဟာဟဲ့လားဝန်ကြီးရောဒုဝန်ကြီးရောဟာနိုင်ငံတော်သမ္မတကိုတာဝန်ခံရမှာပဲဗျ။အဲ့တော့တကယ်တမ်းကနိုင်ငံတော်တမရကိုတာဝန်ခံပြီးတော့ဆောင်ရွက်ရမယ်ဖြည့်ရှင်းရမယ်အနေအထားမျိုးရှိတဲ့အခါကျတော့လက်ရှိဖြစ်စဉ်ပေါ်မှာကြည့်မယ်ဆိုရင်တော့အင်မတန်မှရှုပ်ထွေးပြီးတော့အင်မတန်မှဟိုနားလည်ရခက်တဲ့ဟိုအနေအထားမျိုးမှာရှိနေတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာဒေါက်တင်ဆွေရောဘယ်လိုမြင်ပါသလဲဆရာလက်ရှိဆွေရောဖက်ကိုတကယ်တမ်းမောင်းနေနေတာဘယ်လိုပါလဲအဲ
ကျွန်တော်လေးဟိုမသိဘူးခင်ဗျပြောရရင်မသိတော့ဟိုဝေမာရတော့ခက်တယ်ပေါ့နော်တရင်တစ်ခုတည်းကိုကြည်ရတာလက်ခက်တယ်လို့တော်ဝင်ရှိတဲ့ပုဂ္ဂိုလ်တွေကပြန်လဲပြောဆိုကြတယ်လည်းမကြတော့အမှန်ခက်တယ်အဲ့တော့ခက်တဲ့ကာလမှာကတော့ဟိုတန်တရားအကျိုးဟိုခံစားပြီးကျိုးပြောရမလားအဲတုံးတုံးလည်းဒီလိုကတော့မဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီကနေ့အစီအစဉ်အတွက်ပင်နယ်ဆွေးနွေးပြကြတဲ့ဒေါက်တာတင်းဆွေဒေါက်တာရံမျိုးသိန်းပေါဝင်ဆွေးနွေးတဲ့တော်ရရှင်တွေမတ်ချက်ပေးပို့ဆွေးနွေးကြသူတွေနောက်ထောင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ